စစ်တပ်ကအနာသိမ့်ခဲ့တာသုံးနှစ်တာကာလကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေပိုပြင်းထန်လာပြီးစပေးတိတ်ရှောင်နေသူတွေနေရပြောင်းခြင်းပေမဲ့မပြောင်းနိုင်ပဲဖြစ်နေကြပါတယ်အချိန်ကာလကြာမြင့်လာတဲ့အတွက်စပေးရှောင်တွေရဲ့လူမှုစီးပွားဘဝတွေပိုပြီးခက်ခဲလာသလိုအလုတ်လက်မဲ့နဲ့ကုန်စည်နှုန်းကြီးမြင့်တဲ့ပြဿနာတွေကိုလည်းကြုံတွေ့လာရပါတယ်ရန်ကုန်ကသတင်းပေးပို့ချက်ကိုကိုညံဝဲအောင်ကဆက်ပြော့ပြီးပြောပြပေးပါဦးခင်ဗျာ
ဖေဖော်ဝါရီလ1ရက်ရသားအစိုးရစီကနေစစ်တပ်ကအာဏာသိမ်းခဲ့တာ3နှစ်ပြည့်သွားပါပြီစစ်တပ်အာဏာသိမ်းချိန်မှာငြင်းငြမ်းစွာဆန္ဒထုတ်ဖော်တာတွေကိုအကြမ်းဖက်ဖြိုခွင်းခဲ့လို့လူအများအပြားတင်ဆုံးခဲ့ပြီးတဲ့နောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့စည်းပြီးလက်နက်ကင်တော်လှန်ရေးကိုစတင်ခဲ့ကြကနိုင်ငံနေရအတော်များများမှာတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲဖြစ်လာပြီးနောက်စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းခမန်းကြီးရသား 1.6 တန်းကျော်ဟာဥယျာဉ်စွန့်ခွာတင်းရှောင်နေရပါတယ်ကရင်နီပြည်နယ်မှာကာကွယ်ရေးတပ်ဖွဲ့တွေကတေလေးလုံးစစ်စင်ရေးအကောင်အထည်ဖော်ချိန်မှာတိုက်ပွဲတွေလွိုက်ကော်မျိုးပေါ်ဒီရောက်ရှိလာပြီးတမျိုးလုံးဒီပါစစ်ပေးရှောင်ခဲ့ရပါတယ်လွိုက်ကော်မျိုးကန်စစ်ပေးရှောင်တူဖြစ်တဲ့ကိုထက်ကတော့နေရက်ကိုပြန်ကျင်တယ်လို့သူစန္ဒာကိုပြောပါတယ
်လွိုက်ကော်ကနေစစ်ပေးရှောင်လာမယ်ဆိုတော့တခါမှမထင်ထားပါဘူးဘာလို့ဆိုခုလိုရှောင်လာတော့အရင်ပြန်ချင်တာတော့ကိုယ်နဲ့ကိုယ်ဆိုတော့ပြန်ညာဝင်နေကိုယ်လည်းနေထမှုမရှိဘူးလေပြန်လို့လားပြန်လို့ရလဲမရပြီသူများသူများအိမ်မှာနေတော့ရှိရှိဆိုတော့အဆင်မပြေဘူးလေနော်အရာနာတဲ့သူများတော့ဘာမှမပြောပါဘူးဒါပေမဲ့ကိုယ့်ဖို့ကိုဆက်ရမပြောဘူးကိုယ့်အိမ်ကိုယ်အမြဲတမ်းတတိယနေတော့အရာလည်းအခုလောလောဆယ်ရှိလားမရှိလားလဲမတည့်ခွဲတော့ဘူးဒါဆိုရေရှည်ဘယ်လောက်ထိနေရမယ်မလဲမသိဘူးအရာတော့အခက်အခဲဖြစ်တယ်
စစ်တပ်ကတကြောပြန်အာဏာသိမ်းခဲ့တာ၃နှစ်ပြည့်လာတဲ့အချိန်မှာပဲကရင်နီပြည်နယ်မှာတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာတဲ့အတွက်မြို့ကန်တွေဟာနေအိမ်တွေကိုစွန့်ခွာတင်းရှောင်နေရပါတယ်။ရိုက်ကော်မြို့ပေါ်မှာတော့စစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေနေရာယူထားကြပြီးနှစ်ဖက်စီးရီးတင်းမာနေကြတာပါ။ချင်းပြည်နယ်ထန်ဒလန်မြို့ကဒေသခံတွေဟာလည်း2021စက်တင်ဘာလကလေးကစလို့မြို့ကိုစွန့်ခွာပြီးစစ်ဘေးရှောင်နေရတာနှစ်နှစ်ကျော်လာနေပါပြီ။မြို့ရဲ့အင်ဂျီ3ပုံ2ပုံဟာမီးလောင်ပျက်စီးခဲ့ရပြီးလုံးဝနေထိုင်လို့မရတော့အောင်မြို့ပြည်ကြီးတစ်ခုလိုဖြစ်သွားခဲ့ပါတယ်။နှစ်နှစ်ကျော်စီဘေးတင်းရှောင်နေရတာဖြစ်လို့နေရက်ကိုပြန်ကျင်ပေမဲ့ပြန်လို့မရတဲ့အခြေအနေတွေကြောင့်တိုက်ပွဲတွေကိုပြီးဆုံးစေချင်တယ်လို့ထန်တလန်စီဘေးရှောင်တူကအခုလိုပြောပါတယ်
။ပြန်လို့ရပြီဆိုရင်တော့ဒီနေ့ရတဲ့ပြောရင်တော့မှဒီနေ့ဆက်ချင်းပြန်ချင်တာဒါပေမဲ့အဲ့လိုအခြေအနေလည်းမဟုတ်သေးဘူး။
စစ်ဘေးရှောင်တွေဟာနေအိမ်တွေမီးလောင်သွားတဲ့အတွက်ပြန်စရာနေရာမရှိတော့ဘဲတောတောင်တွေထဲနေထိုင်နေရပါတယ်စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့2023အောက်တိုဘာ1ရက်နေ့အထိချင်းပြည်နယ်ထဲမှာနေအိမ်2000ကျော်မီးရှို့ဖျက်ဆီးခံရပြီးသိမ်းနဲ့ချီတဲ့အရက်သားတွေစစ်ဘေးရှောင်နေရတယ်လို့ချင်းအဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်စစ်တပ်ကမကြာခဏနေမြေရှင်းလင်းလို့စစ်ဘေးဒုက္ခသည်အများဆုံးရှိတဲ့စကိုင်းတိုင်းထဲမှာလဲစစ်တပ်ကအာဏာသိမ်းတာ၃နှစ်နီးပါးရှိနေပေမဲ့စစ်ဘေးတင်းရှောင်နေရပြီးအခက်အခဲတွေကြုံနေရဆဲဖြစ်ပါတယ်စကိုင်းတိုင်းတွေကတပင်းမျိုးဟာဆိုရင်လဲစစ်တပ်ရဲ့နေမြေရှင်းလင်းရေးကိုအကြိမ်ကြိမ်ခံရတဲ့မျိုးတစ်မျိုးဖြစ်ပါတယ်နေရင်ဒီမီးရှို့ခံရလို့ပြန်စရာမရှိတော့တဲ့စစ်ဘေးရှောင်တွေလည်းရှိနေသလိုစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်စစ်ကြောင်းနဲ့ဝေးရာကိုခိတ္တတင်းရှောင်နေရတဲ့ဒေသခံစစ်ဘေးရှောင်တွေလည်းရှိနေပါတယ်။အာဏာသိမ်းတာ၃နှစ်နီးပါးရှိလာချိန်မှာစစ်ဘေးရှောင်ရတဲ့ဒေသခံတွေမှာလည်းစားဝတ်နေရေးကြက်တဲတာအပြင်စိတ်မလုံခြုံမှုကိုပါခံစားနေရတယ်လို့တပင်းစစ်ဘေးရှောင်ကူညီသူတဦးကသူတို့ကြုံတွေ့နေရတာကိုပြောပါတယ
်။မြန်မာစစ်ဘေးရှောင်ကလည်းနှစ်ကျော်ကြာခဲ့ပြီ။သူတို့ကတော့ကိုရင်ကိုရအောင်ပြန်မနေရဘူးကိုရင်ကိုရအောင်ပြန်နေရရတယ်ဖြစ်တယ်လို့ဒယ်လီနဲ့နေနေကြရတယ်ပေါ့နော်အစားပေါက်ခက်ခဲအနေထိုင်ခက်ခဲပေါ့နော်အဲ့ဒါမျိုးနဲ့နေနေကြရတယ်စစ်ကောင်စီရဲ့မီးရှို့တဲ့ဂျန်ဒီဘာမှမသိဘူးပေါ့နော်ဘယ်လုံးကြုံလဲလို့မခံစားအောင်နေနေချင်းကိုအင်းနဲ့ကိုအေးရဲ့အခုဆိုရင်စေမိုင်းကြီးဘလောက်ကိုပြီးလွားပြီးတော့တင်းချောင်းနေထိုင်အဲ့လိုမျိုးနေကြရတာ
စစ်တပ်ကိုလက်နက်ကင်တော်လန်ရံမှာအားကောင်းတဲ့နောက်တနေရာဖြစ်တဲ့မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းမှာဆိုရင်လေကျေးရွာတွေဘက်ကိုကုန်စည်စီးဆင်းတာမရှိရအောင်ပိတ်ဆို့ဖို့အဓိကလမ်းစုံနေရာတွေမှာစစ်စည်ရေးဂိတ်တွေလုပ်ပြီးစစ်တပ်ကတားမြစ်စစ်ဆေးနေပါတယ်အဲ့ဒီနောက်ဆက်တွဲဆိုးကျိုးကတော့စစ်ဘေးရှောင်တွေဟာကုန်စည်နှုန်းကြီးမြင့်မှုနဲ့အလုတ်လက်မဲ့ပြဿနာကိုရင်ဆိုင်လာရပါတယ်
လူနေမှုအခြေအနေကဆိုးတယ်အလုပ်လက်မဲ့သမားတွေပေါ့အရင်တော့လက်မဲ့ရမယ်လူသားသားတွေမှာကြတော့အဲ့လိုမျိုးသူတော့သူတို့ကမိသားစုများတဲ့လက်ရှိလက်မဲ့သမားဆိုလို့ရှိရင်အဲကျွန်တော်လက်တွေရဲ့အစားအသောက်မရှိဘူးနောက်ထပ်လည်းအကြီးကြီးယူထားရတယ်ပေါ့နော်လုံရတယ်လုံရမရှိဘူးလို့ဖြစ်နေတာကျွန်တော်တို့ဒီမှာကြတော့တိုက်ပူပါပိတ်ခါခါပြီပေါ့နော်ပွားလို့မရတော့ဘူးဒါမျိုးကုန်စည်စဲမှုဆိုတာကြတော့ကျွန်တော်တို့ဒီမှာပေါ့ခိုးပေါက်တွေတော့ရှိတယ်ခိုးပေါက်တွေကကြတော့ကျွန်တော်ဘယ်အပ်တယ်လို့တော့မသိဘူးပေါ့70%ချိန်တာ70%ချိန်တော့ဒီရောက်တော့ကိုဗစ်နှုန်းနဲ့အကုန်မြင့်တာပေါ့ဓာတ်ဆီတစ်ပုဒ်4000ပေါ့ကျွန်တော်တို့ပြောမှာဆိုရင်
လက်ရှိမြန်မာနိုင်ငံလူဦးရေရဲ့၃ပုံ၃ပုံဖြစ်တဲ့ 18.6 တန်းဟာအရေးပေါ်အကူအညီလိုအပ်နေပြီးဒီလိုအပ်ချက်ဟာအာဏာမသိမ်းမီကထက်19ဇနီးပါးမြင့်တက်လာတယ်လို့ UNOCHA အဖွဲ့အစည်းမှဖော်ပြပါတယ်။စီပေးဆောင်အခြေအနေနဲ့နေအိမ်မီးရှို့ခံရတဲ့စည်ရင်းတွေကိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပေမဲ့စီပေးဆောင်အများစုဟာစကိုင်း၊ချင်း၊ကယား၊ကရင်ပြည်နယ်နဲ့ရခိုင်ပြည်နယ်တို့မှဖြစ်ပြီးအာနာသိမ်းပြီး၃နှစ်အကြာမှာတော့စကိုင်းတိုင်းမှာစစ်ပီးရှောင်း3000နီးပါးရှိပြီးဒုတိယအနေနဲ့ကရင်ပြည်နယ်မှာဒေသခံ9000ကျော်ဟာစစ်ပီးတင်းရှောင်နေရတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။